အာရှတရဲ့နောက်ဆုံးစီးပွားရေးရှည်တန်းစခန်းမြန်မာ Asia's Frontier ဆိုတဲ့အမည်နဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမေရိကန်လုပ်ငန်းရှင်တွေလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွေးနွေးဖလှယ်ကြတဲ့ပွဲတစ်ပွဲကိုနယူးယောက်မြို့မှာအခုအသံလွှင့်နေတဲ့အချိန်မှာပဲစတင်ကျင်းပနေပါပြီ။ဆွေးနွေးပွဲကိုတက်ရောက်နေတဲ့ VOA ဌာနမှဦးတန်းလွင်ထွန်းကိုဦးကျော်စန္ဒာကဆက်သွယ်မေးမြန်းရမှာတော့ဆွေးနွေးပွဲစတင်ကျင်းပပုံကိုဦးတန်းလွင်ထွန်းကအခုလိုပြောပါရယ်။
အခုလောလောဆယ်ကတော့အခုဒီမှာနယူးယောက်မြို့ဟို Grand Hyatt Hotel မှာလုပ်နေတဲ့ဆွေးနွေးပွဲမှာကဟိုတနေ့လုံးနေနေကတော့မြန်မာနိုင်ငံကလာတဲ့ဟိုဒီစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်တန်းပုဂ္ဂိုလ်တွေပေါ့နော်ဟိုပုဂ္ဂိုလ်ပေါင်း40လောက်ကစကားပြောဖို့ရှိပါတယ်စကားပြောပြီးတော့ဒီမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ကိုစီးပွားရေးလုပ်ငန်းတွေလုပ်ဖို့ကိုစိတ်ဝင်စားတဲ့သူတွေအနေနဲ့ဒီလိုမြန်မာနိုင်ငံကနေရောက်ရှိလာကြတဲ့ဒီကိုယ်စလဲတွေရောဒါမှမဟုတ်လို့ရှိရင်အမေရိကန်ဘက်ကနေပြီးတော့ဥဆောင်ပြီးလုပ်ပေးနေတဲ့ကိုယ်စလဲတွေရောဟောယူအားလုံးပေါ့နော်ဟိုတယောက်ချင်းစီတီးတန့်စီတွေ့ဆုံဖို့လည်းတနေ့လုံးဖြည့်ဆင်းထားတာရှိတယ်ဒါဟိုမြန်မာနိုင်ငံမှာဟိုစီးပွားရေးလုပ်ငန်းလုပ်ဖို့နဲ့ပတ်သက်လို့ရှိရင်အခုဒီပွဲတော့ပေါ့နော်ဒါပထမဆုံးဖြစ်တဲ့အတွက်ကြောင့်လို့နည်းနည်းထူးခြားရလို့ပြောလို့ရပါတယ်အခုတော့ဟိုဆလာတာပဲရှိသေးတယ်ဗျခင်ဗျာအခုကျွန်တော်ပြောနေတဲ့အချိန်မှာလေပထမဆုံး section မှာတော့မြန်မာနိုင်ငံဘက်ကဝန်ကြီးဦးစိုးသိန်းတော့ပြီးတော့ကိုစီးပွားရေးလုပ်ငန်းရှင်တွေကကူသိန်းတွေလို့ခေါ်တဲ့ search fund တော့ပြီးတော့ဒီ US American Business Council အဲ့လိုဖွဲ့စည်းရာသူတွေလာပြီးတော့ဟိုဆင်းရဲပုံမှာတက်ပြီးစကားပြောနေတယ်နောက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းရှင်ကြီးဟို George Soros လည်းစကားပြောပါတယ
်ဆွေးနွေးပွဲမှာတက်ရောက်လာတဲ့လူတွေနှစ်ဖက်လုံးပေါ်လေစိတ်အားထက်သန်မှုဘယ်လောက်တွေ့ရပါလဲအလားအလာကောင်းတွေများမြင်ရပါလား
ဟုတ်ကဲ့ကျိုးတက်တဲ့လူကတော့တော်တော်များတယ်ခင်ဗျတော်တော်များတယ်ဆိုတော့အခုအထူးသဖြင့်ဗမာပြည်အရေးကလည်းဒါဒီလိုစီးပွားရေးနဲ့ပတ်သက်လို့ဆင်ပါတဲ့ပွဲကဒါပမာဆုံးပွဲလို့လည်းပြောရမယ်ဆိုတော့ဟိုအမေရိကန်ရဲ့အရှေ့ဘက်ကအနောက်ဖက်ကကယ်လီဖိုးနီးယားတို့တက်ဆက်တို့ဘက်ကလုပ်ငန်းရှင်တွေချို့ပါလာပြီးတော့ဟိုတက်တာကျွန်တော်တွေ့ပါတယ်ဒီထဲမှာလည်းအခုဟိုစောစောကအပင်အမေကွန်ထဲမှာဆိုလို့ရှိရင်လည်းဝန်ကြီးဦးစိုးသိန်းကပြောတော့တာကသူအနေနဲ့ American company တွေ American လုပ်ငန်းရှင်တွေအနေနဲ့ကလုပ်ပြီဆိုလို့ရှိရင်လည်း decisive ဖြစ်တယ်ပေါ့နော်ပြပြသာသာလုပ်တတ်တယ်ပြီးတော့ဟို company ဘိုင်းဆိုင်ရာမှာရှင်းဝေဘိုင်းဆိုင်ရာတွေမှာလည်းတော်တော်လေးကိုအလေးထားပြီးတော့လုပ်ရှင်လုပ်သမားအရေးတွေမှာဆက်ဆံရေးတွေမှာခေတ်ဆောင်မျိုးတွေမှာလည်းတော်တော်လေးကိုလေးနဲ့ထားပြီးတော့ဆောင်ရွက်တာတွေရှိတဲ့နမူနာတွေရှိရမလို့ဗမာပြည်က business လုပ်ငန်းရှင်တွေအနေနဲ့လည်း American အတူကိုယူသေးတယ်လေဗမာပြည်မှာလည်းဒီလိုလားလာကောင်းတွေဖြစ်စေတယ်ဆိုပြီးတော့ပြောသွားတာရှိခဲ့တယ်
ဆိုတော့အဲ့မြန်မာနိုင်ငံရဲ့လူခွေမပြေဝါလို့ဖြစ်တယ်ဘာညာဆိုရဝေဖန်မှုတွေကဒီအစည်းအဝေးမှာပေါ်လာနိုင်ကြအကြောင်းရှိပါလားခင်ဗျာ
အဲ့ဒါနေနဲ့ပတ်သက်လို့တော့ပြောတာကတော့အဓိကအားဖြင့်ကတော့ဒီဥပဒေချန်အောင်ဆိုင်ရာနဲ့ပြုပြင်ကြောင်းလဲမှုဆိုင်ရာတွေမှာဟိုနှေးကွေးနေသေးတယ်ဆိုတဲ့စိုးရိမ်မှုတွေပဲရှိပါတယ်အဲ့ဒါလေးတွေလည်းစောပိုင်းကအခွင့်အပိုင်းမှာလည်းပြောတော့တာရှိရဲ့ခင်ဗျာပြောတော့တဲ့ဆင်းရဲနေမှာအထူးဖြင့်ဒီစီးပွားရေးလုပ်ငန်းရှင်ပိုင်းက search fund ကဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီစီးပွားရေးပြည်ရန်တောင်းလဲမှုကိစ္စတွေမှာအခုလက်ရှိအစိုးရကလုပ်နေတယ်လုပ်နေတဲ့နေရာမှာဟိုမိခိုးထုတ်နေကြတာကလမ်းကြောင်းမှန်ကိုတွားရလားလမ်းကြောင်းပေါ်မှာရှိရလားဂရီးစားတဲ့အတိုင်းလုပ်ကြသလားဆိုတော့မိခိုးနေရှိနေတယ်ဒါပေမဲ့သူအမြင်ကတော့ဒါလမ်းကြောင်းပေါ်မှာတော့ရှိနေတယ်အချိန်အဟုန်ကိစ္စဘလောက်မြန်လို့မြန်ဆိုတဲ့နေရာမှာပဲဟိုဖေးရလေးရှိတယ်ဆိုတဲ့သဘောသူပြောပါတယ်အထူးသဖြင့်ကတော့ဘယ်လိုလဲဆိုတော့ဟိုလုပ်ငန်းပိုင်းဆိုင်ရာတွေမှာဆင်နေချင်းဝန်ကြီးဌာနတွေအနေနဲ့ဒီဥဆောင်နေတဲ့ဝန်ကြီးတွေဒီရဲ့အငြင်းကြဲမှုနောက်ပြီးတော့တခြားဒီပမာပြည်မှာရှေးဟိုးဆွဲရှိနေခဲ့တဲ့ဘျူရိုကရေစီနဲ့ပတ်သက်လို့ဟိုလူတွေရဲ့အမြင့်တွင်ရဲ့အကျင့်လေးတွေမပြောင်းနိုင်ဘူးအဲ့ဒါလေးတွေနဲ့ပတ်သက်လို့ဟိုပြောင်းလဲကြရရှိနေတယ်နောက်ပြီးတော့ဟိုခရိုနီစင်လို့ခေါ်တဲ့ခရိုနီတွေကြီးစိုးနေတဲ့ကိစ္စမျိုးတွေအဲ့ဒါလေးတွေဟိုတိုက်ချက်ဖို့လိုမယ်နောက်ဥပဒေစိုးမိုးမှုဟုတ်လို့မယ်အဲ့ဒါလေးပြပြနိုင်လို့ရှိလို့ရှင်တော့လာမယ့်7K အတွင်းမှာပေါ့နော်10နှစ်15နှစ်အတွင်းမှာပေါ့ဗျာဒီကလို့ဟိုတကယ်လမ်းကြောင်းတော့ရောက်နေနိုင်မယ်လို့ပြောလို့ရမယ်လို့သူပြောပါတယ
်ဒီအစည်းအဝေးမှာစီးပွားရေးအလားအလာကောင်းတယ်ဆိုတဲ့အပြင်တခြားထူးခြားချက်အနေနဲ့ဗာပြောစရာတွေ့ရပါလားခင်ဗျာ
ထူးခြားချက်မှာတော့ဟိုစီးပွားရေးလုပ်ငန်းရှင် search fund ကပဲပြောတာကတော့မြန်မာနိုင်ငံမှာလိုအပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကအမေရိကန်ဘက်ကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေမကဘဲနဲ့အသိပညာပိုင်းဆိုင်ရာအတတ်ပညာပိုင်းဆိုင်ရာမှာဟိုကြီးပမှန်ရောက်ရှိနေတဲ့မြန်မာတွေဘိုင်းကပါလာပြီးတော့ရင်းနှီးမြှုပ်နှံမှုတွေရောဟိုဒါမှမဟုတ်လို့ရှိရင်အသိပညာပိုင်းအရာဝင်ပြီးဆောင်ရွက်ပေးတာတွေပါလိုအပ်ပါတယ်ဆိုတဲ့အကိစ္စမျိုးကိုပြောသွားတာကျွန်တော်ကြားရပါတယ်အလားတူပဲ Asia Society လို့ခေါ်တဲ့ဟိုအဖွဲ့အစည်းရဲ့ကိုယ်စားလှယ်အနေနဲ့ ဟိုစကားပြောတယ်မြန်မာနိုင်ငံရဲ့ဟိုယာယီတိုင်ဝန်တာဝန်ယူခံလောက်ခဲ့ပြီပက်စီလာတက်ပါဆိုလို့ရှိရင်မြန်မာနိုင်ငံအရေးမှာအခုဆိုလို့ရှိရင်တော်တော်များများတချို့ဟို negative ပေါ့နော်ပြောရမယ်ဆိုရင်နည်းနည်းဟိုအနှုတ်လက္ခဏာဆောင်တဲ့ကိစ္စတွေရှိတယ်ဆိုပြီးဝေဖန်ပြောဆိုမှုတွေရှိတယ်ဆိုတဲ့နေရာမှာဒါရီဟာတဲ့သူအမြင်နဲ့ပြောမယ်ဆိုလို့ရှိရင်လက်ရှိဟိုအစိုးရအဖွဲ့အပြည့်အဝကြောင်းလဲမှုအကြောင်းအရာပိုင်းများဆိုတော့ထက်ဒီမြန်မာနိုင်ငံရဲ့လူအဖွဲ့အစည်းလူအသိုင်းအဝိုင်းဟာဟိုနှစ်ပေါင်းတော်တော်များများပေါ့နော်ဟိုမတူတက်ပြန်နဲ့နည်းနည်းဟိုခင်ဟောင်းတွေးခေါ်ယူစားရေးကြားထဲမှာကျင်းလည်နေရတော့ဒါရီကိုလက်ရှိပြည့်အဝကြောင်းလဲမှုတွေနဲ့အမိမလိုက်နိုင်တဲ့အခြေအနေလေးရှိနေတာကြောင့်များလာဆိုတဲ့ပုံစံမျိုးသူထောက်ပြသွားပါတယ်
မြန်မာနိုင်ငံကဒီဘက်ကိုရောက်နေတဲ့တပ်ညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေရှိခဲ့ရင်သူတို့လည်းပါဝင်ဖို့လိုတယ်လို့ပြောဒီ COM မှာကအဲ့လိုမြန်မာနိုင်ငံကဒီဘက်ရောက်တပ်ညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေလာတက်တာတွေ့ရပါလားခင်ဗျ
တော်တော်များပါတယ်ခင်ဗျအထူးသဖြင့်ဒီနယူးယောက်မှာရှိတဲ့စီးပွားရေးစီဝင်စားရဲ့မြန်မာတွေရှိတယ်နောက်ပြီးတော့ဟိုဘက်ကယ်လီဖိုးနီးယားနဲ့တက်ဆာစ်တွေကလည်းလူတချို့လာတာတွေ့ရပါတယ်